အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ခုတင်ဆက်ပေးမယ့်သတင်းတွေကတော့ကိုရိုနာဗိုင်းရပ်စ်ခြေရာကန် contact tracing နည်းပညာကို Apple နဲ့ Google အပြောင်းအလဲလုပ်တယ်ဆိုတဲ့သတင်း၊လူ90အထိဖိတ်ပြီး video call ပြောဆိုနိုင်မဲ့ Messenger room ကို Facebook ဖြန့်ချိတယ်ဆိုတဲ့သတင်း၊ပညာရေးနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တွေကိုစောင့်ကြည့်ပေးရန်လိုအပ်ကြောင်းပညာရေးဝန်ကြီးဌာနကနေတိုက်တွန်းထားတယ်ဆိုတဲ့သတင်း၊စင်ကတ်များပြန်လည်မှတ်ပုံတင်နိုင်ရေးထပ်မံအသိပေးထားတယ်ဆိုတဲ့သတင်းစတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။အခုပရမဆုံးသတင်းတစ်ပုဒ်အနေနဲ့ကိုရိုနာဗိုင်းရပ်စ်ခြေရာကန် contact tracing နည်းပညာကို Apple နဲ့ Google အပြောင်းအလဲလုပ်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်ကပ်ရောဂါကိုကမ္ဘာတဝန်ကုမ္ပဏီပေါင်းများစွာနဲ့အစိုးရတွေကရင်ဆိုင်တိုက်ခိုက်နေကြပါတယ်။ Apple နဲ့ Google ကလည်းကိုရိုနာဗိုင်းရပ်ဖြစ်ပွားနိုင်သူတွေကိုလူတွေစီအကြောင်းကြားပေးမဲ့ contact tracing နည်းပညာကိုအပြောင်းအလဲလုပ်သွားမယ်လို့သိရပါတယ်။ contact tracing နည်းပညာကို Apple နဲ့ Google လုတ်ကင်နေတာလအနေငယ်ကြာမြင့်ပါပြီ။အစောပိုင်းမှာ14ရက်ကျော်ကြာကိုရိုနာဗိုင်းရပ်ရောဂါတွေ့ရှိသူတွေအကြောင်းအခြားသူတွေစီသတိပေးဖို့ဒီဇိုင်းထုတ်ထားပါတယ်။စီမံကိန်းကိုစတင်ကြေညာတော့က Apple CEO နဲ့ Google အကြီးအကဲတို့ကနည်းပညာအတွက်တကူရေးလုံခြုံရေးကိုအလေးပေးသွားမယ်လို့ပြောထားပါတယ်။ Apple, iPhone, ဒါမှမဟုတ် Google ရဲ့ Android ဖုန်းတွေအချင်းချင်းဆက်သွယ်နိုင်အောင်ပြုလုပ်ပေးထားပါတယ်။ Content Tracing နည်းပညာကဖုန်းပေါ်က Bluetooth line ကိုအသုံးပြုပြီးအချက်ပေးမှာပါ။ဒီစုံတရာ Coronavirus ရှိကြောင်းအတည်ပြုခံလိုက်ရရင်14ရက်အတွင်းဆက်သွယ်ခဲ့တဲ့သူတွေရဲ့ဖုန်းအားလုံးတွေစီ line တွေကိုပေးပို့မှာဖြစ်တယ်လို့သိရပါတယ်။ Apple နဲ့ Google တို့ဟာကမ္ဘာတဝန်းကိုဒုက္ခပေးနေတဲ့ Coronavirus ကိုတိုက်ဖြတ်ဖို့ဤလဲအမျိုးမျိုးနဲ့စူးစမ်းနေပါတယ်။Google မိခင်ကုမ္ပဏီ Alphabet ရဲ့တရှိသိပ္ပံဌာန Varia ကလည်း Virus စစ်ဆေးမှုနဲ့ပတ်သက်တဲ့သတင်းအချက်အလက်အား California ပြည်နယ်ကလူတွေသိနိုင်ဖို့ website ကိုပြီးခဲ့တဲ့လကလွှင့်တင်ထားပြီး Influencer နဲ့ပူးပေါင်းဆောင်ရွက်ခဲ့တာပဲဖြစ်ပါတယ် website မှာလူတွေကရောဂါလက္ခဏာတွေကိုဖြည့်သွင်းပြီး online စစ်ဆေးမှုကိုပြုလုပ်နိုင်ပါတယ် Content Tracing နည်းပညာဟာ default အနေနဲ့ဖွင့်ထားမှာမဟုတ်တဲ့အတွက်တကူရင်အချက်အလက်ပေါက်ကြားမှာမစိုးရိမ်ရဘူးလို့ Apple နဲ့ Google ကပြောခဲ့ပါတယ်ကုမ္ပဏီတွေကမေလလယ်မှာ developer race programming tool တွေကိုဖြန့်ချိသွားပါမယ်ကျမရဲ့အာနာပိုင်တွေကနည်းပညာအသစ်ကိုအသုံးချပြီး app တွေတိစောက်လာနိုင်ပါမယ်ဒီနှစ်ကုန်အတွင်းကမ္ဘာတဝန်းဆော့ဝဲအသုံးပြုထားတဲ့ထုတ်ကုန်1ဘီလီယံကျော်ရှိလာပြီးဆော့ဝဲ update တွေပေးဖို့ Apple နဲ့ Google ကစီစဉ်ထားပါတယ်နောက်ထပ်သတင်းတစ်ပုဒ်အနေနဲ့လူ90အထိဖိတ်ပြီး video call ပြောဆိုနိုင်မဲ့ Messenger room ကို Facebook ဖြန့်ချိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Coronavirus ကြောင့်လူစုလူဝေးရှောင်ကျဉ်တာနဲ့ lockdown လောက်တာတွေကြောင့်လူတွေက video chat တွေကိုပုံမအသုံးပြုကြပါတယ် Facebook ကလည်းဈေးကွက်မှာ Zoom Skype နဲ့ Microsoft Teams တွေကိုရှင်ပြိုင်ဖို့ Messenger Room ဆိုတဲ့ feature ကိုဖြန့်ချိလိုက်ပါတယ်။ Facebook Messenger Room ဟာတခြား application မဟုတ်ပါဘူး။ Facebook ဒါမှမဟုတ် Messenger app ကနေတဆင့်လူ90အထိဖိတ်ပြီး video call ပြောဆိုနိုင်ပါတယ်။ Facebook account မရှိတဲ့သူတွေကိုလည်းဖိတ်ခေါ်နိုင်ပြီးတော့အချိန်မကန့်သက်ထားပါဘူး။ Messenger Room ကို Zoom နေရာအစားထိုးဖို့အသုံးပြုနိုင်ပါပါ။ Zoom ဟာလွန်ခဲ့တဲ့နှစ်ပတ်လောက်ကလုံခြုံရေးနဲ့တကူရေးအချက်အလက်ပေါက်ကြားမှုပြဿနာတွေနဲ့ကြုံတွေ့ခဲ့ရပါတယ်။အခုခါမှာတော့ Facebook Messenger Room ကိုတကမ္ဘာလုံးစီမဖြန့်ချိမီဒီတစ်ပတ်အတွင်းနိုင်ငံတချို့မှာဖြန့်ချိထားပါတယ်ပြီးခဲ့တဲ့တောက်ကြနေ့က Facebook CEO Mark Zuckerberg က live လွှင့်ပြီး Facebook Messenger Room ကိုဘလို့အသုံးပြုနိုင်ကြောင်းတကိုရေးအချက်အလက်ကင်တွယ်ပုံကိုရှင်းပြခဲ့ပါတယ်ဆက်လက်ပြီးပညာရေးနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တွေကိုစောင့်ကြည့်ပေးရန်လိုအပ်ကြောင်းပညာရေးဝန်ကြီးဌာနကတိုက်တွန်းထားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ရောဂါအခြေအနေတွေကြောင့်ပညာရေးနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တွေကိုစောင့်ကြည့်ပေးရန်လိုအပ်ကြောင်းပညာရေးဝန်ကြီးဌာနကနေတိုက်တွန်းထားတယ်လို့သိရပါတယ်။အခြေခံပညာကျောင်းတွေရဲ့အောင်စင်းတွေထုတ်ပြန်ရမှာနောက်ကျမှုတွေရှိနေပြီးဇွန်လမှာဖွင့်လှစ်လျက်ရှိတဲ့အခြေခံပညာကျောင်းများဟာလည်းယောဂအခြေအနေပေါ်မူတည်ပြီးအပြောင်းအလဲတွေရှိလာနိုင်တယ်လို့သိရပါတယ်။တက္ကသိုလ်ဝန်ထမ်းအောင်စင်းတွေထုတ်ပြန်ကြေညာချက်များနဲ့ပတ်သက်ပြီးတော့လည်းအခုအခါမှာအပြေလွှာစစ်ဆေးရန်ပင်အခက်အခဲများစွာရှိနေပြီးတက္ကသိုလ်များမှာလည်းယောဂအခြေအနေကြောင့်ဆောင်ဝဲအချို့ကိုဖြေဆိုနေရကပဲနားလိုက်ခြင်းများရှိခဲ့သလိုပညာရေးနဲ့ပတ်သက်ပြီးတော့လည်းထိခိုက်မှုများမဖြစ်ပေါ်စေရန်ဆောင်ရွက်နေကြကြောင်းလည်းသိရပါတယ်။ကိုပိုင်ကျောင်းအနေနဲ့လည်းပညာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်များရှိမှသာပြန်လည်ပြီးကျောင်းများဖွင့်လှစ်မှာဖြစ်ကြောင်းနဲ့ကျောင်းတွေရဲ့ကြေညာချက်ထုတ်ပြန်ခြင်းများကိုလည်းဂရုစိုက်ပေးကြရန်လိုအပ်ကြောင်းကျောင်းပိတ်ရကာလအတွင်းအခြေခံဆရာဆရာမတင်းကြော်တက်ရောက်ရမယ့်သင်ရိုးသစ်သင်တန်းတွေကိုလည်းလက်ရှိအချိန်မှာယာယီရနာထားရတယ်လို့လည်းပညာရေးဝန်ကြီးဌာနကလည်းသိရပါဗျ။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့စင်ကတ်များပြန်လည်မှတ်ပုံတင်နိုင်ရေးထပ်မံအသိပေးထားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။စင်ကတ်များပြန်လည်မှတ်ပုံတင်နိုင်ရေးကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနကထပ်မံအသိပေးကြေညာချက်ထုတ်ပြန်လိုက်ပါတယ်။စင်ကတ်တွေကို2020ခုနှစ်ဧပြီလ30ရက်နောက်ဆုံးထားကမှတ်ပုံတင်ရမှာဖြစ်ပြီးတီဇဲဥပဒေအရထုတ်ပေးထားသောတည်တည်ကံလက်မှတ်နိုင်ငံသား နိုင်ငံသားပြူနိုင်ငံသားစီစစ်ခံရမဲ့သူရဲ့တက်တီခံကပ်ပြနိုင်ငံသားသားများအတွက်ပတ်စပို့တစ်ခုခုနဲ့လက်ကတ်ထပ်ပို့ကမှတ်ပုံတင်ထားသောစင်ကတ်များနဲ့အချက်လက်မှန်ကန်စွာမှတ်ပုံတင်ထားခြင်းမရှိတဲ့စင်ကတ်တွေကိုဧပြီလ3ရက်နောက်ပိုင်းမှာကောဆန်တာကိုခေါ်ဆိုနိုင်ခြင်းမှလွဲပြီးအထွတ်ခေါ်ဆိုမှုကိုပိတ်သိမ်းသွားမှာပဲဖြစ်ပါတယ်မှတ်ပုံတင်ထားခြင်းရှိမရှိကိုMPT စင်ကတ်ကင Oridu singa kain sang thadu re ane ne star 666 hashtag ko lagao. Mind day singa kain sang thadu re ane ne star 966 hashtag ko lagao. Ati ti kho so ga sisi nai ma web chepare. Singa miya bian le mabong tin na ye go na thang na se khu ne. February la na sa tong ye to nai ngay mai tadin sa miya ne. Lumu kong ye media miya ma ati pe chi nya ka bhi chepare. Akhu tin sa pe doare tadin re ga nai ngay daga ne piri ma ya shi thare ni bhi nya tadin re go internet chane ga ni tin sa lai da web chepare. Akhu lo COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အားကစားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီဝီမြင့်မို့ပါ။